American အခြေစိုက် First Global Brahida ဖွဲ့ကစီစဉ်ကျင်းပခဲ့တဲ့နိုင်ငံစုံဆက်ရုပ်ပြိုင်ပွဲမှာပထမဆုံးအချိန်ဝင်ပြိုင်တဲ့မြန်မာနိုင်ငံအသင်းကအသင်းပေါင်း163သင်းမှနံပါတ်6နေရာရခဲ့ပါတယ်။ Washington မြို့တော်မှာဇူလိုင်လ18ရက်နေ့18ရက်နှစ်ရက်ကျင်းပခဲ့တဲ့ပွဲတွေမှာမြန်မာဆက်ရုပ်အသင်းက6ပွဲပြိုင်ဆိုင်ခဲ့ရပြီးတော့9ပွဲအနိုင်ရခဲ့တာပါ။တခြားနိုင်ငံကအသင်းတွေနဲ့သုံးသင်းတစ်ဖွဲ့ပြိုင်ခဲ့ရတဲ့ပွဲစဉ်တွေကနေမြန်မာအသင်းကစုစုပေါင်း984မှတ်အပြင်9ပွဲနိုင်တဲ့အတွက်ပွဲအမှတ်10မှတ်ရရှိခဲ့ပါတယ်။အမှတ်အများဆုံးနဲ့နံပါတ်1နေရာရခဲ့တဲ့ဥရောပတိုက်ကိုကိုစားပြုတဲ့ Team Europe အသင်းရဲ့စုစုပေါင်းအမှတ်ကတော့916မှတ်ဖြစ်ပါတယ်။ဆက်ရုပ်ပြိုင်ပွဲဝင်သူတွေအနေနဲ့အသက်15နှစ်ကနေ18နှစ်ကြားကျောင်းသား3ယောက်ကနေ9ယောက်နဲ့ဤပညာဆိုင်ရာအကြံပေးဤပြတစ်ယောက်ဖြစ်ရမယ်လို့ First Global ကသတ်မှတ်ထားပါတယ်။မြန်မာနိုင်ငံဆက်ရုပ်အသင်းမှာတော့ရန်ကုန်နည်းပညာတက္ကသိုလ် YTU သတင်းအချက်အလက်နည်းပညာတက္ကသိုလ် UIT ကွန်ပျူတာတက္ကသိုလ် UCS စတဲ့တက္ကသိုလ်တွေကကျောင်းသူကျောင်းသားတွေအပြင်တူရကီနိုင်ငံမှာ Electrical and Electronics Engineering ဘာသာရပ်ကိုတစ်နှစ်သင်ယူပြီးတော့ဂျာမနီမှာ Robotic Engineering ဘာသာရပ်တက်ဖို့ပြင်ဆင်နေသူလည်းပါပါတယ်နောက်ခံပညာမတူတဲ့လူငယ်တွေစုစည်းပြီးနိုင်ငံတကာဆက်ရုပ်ပြိုင်ပွဲဝင်ခဲ့တဲ့အကြောင်းကိုပုဂ္ဂလိက ILBC ကျောင်းကနေ12တန်းအထက်တန်းအောင်ထားတဲ့ကိုကျော်စားစောကအခုလိုရှင်းပြပါတယ်
။ Pandia organization ကျွန်တော်တို့ရွေးချယ်စီစဉ်ပြီးတော့အသင်းဖွဲ့ပေးပါရခင်ဗျာ။အဲကျွန်တော်တို့ရဲ့ mentor ပေါ့အကြံပေးခေါင်းဆောင်တဲ့သူကပါဝင်ပြီးတော့ရွေးချယ်ပါရခင်ဗျာ။ကျွန်တော်ကတော့ ILBC က12တန်းပြီးထားပါရခင်ဗျာ။ Private High School ပါ။ကိုဖုံးတီယာကျော်နဲ့ကိုဝေအောင်ကတော့YTU မှာ Megatronics တက်ရတက်နေပါခင်ဗျ။ကိုဝီယန်ထုံးကတော့ Turkey မှာကျောင်းသွားတက်ပြီးတော့ဒီမှာပြန်ရောက်နေတာပါခင်ဗျ
။ Turkey ဟုတ်ပြီ
။ Okay. Mac Usana ဝင်နေမဲ့မြေပြေဆောင်ကျော်ကတော့တင်းဆက်လက်နေပြီးပြည်သာတက်ကတော့ UID မှာပညာသင်နေတာပါခင်ဗျ
။တက်သည့်ကျွမ်းကျင်မှုမတူကြပါမယ်။တယောက်နဲ့တယောက်ပညာမျှဝေပြီးတော့ဆက်ရုပ်ကိုတိဆောက်လက်ပတ်နိုင်အောင်ကြိုးစားခဲ့ကြတာဖြစ်ပါတယ
်။ Mechanical vibe ပို့ပြီးနားလည်ကြတဲ့ YTU ကကျောင်းသားတွေကျွန်တော်တို့ကိုဘလို့လှူရှာရတယ်ခီယာတွေပူလီရဘလို့လှုပ်လိုက်တယ်ကျွန်တော်တို့ရှင်းပြပြီးကျွန်တော်တို့ပရိုဂရမ်မီဘိုင်း software ဘိုင်းဆိုင်ရတဲ့တူတူအလုပ်လုပ်တက်စင်ပါရခင်ဗျတစ်ဖြည်းဖြည်းချင်းidea တွေထုတ်တယ်ပြီးကြအလုပ်ဖြစ်မဖြစ်ကျွန်တော်တို့စမ်းကြည့်တယ်ပြီးကြကျွန်တော်တို့တစ်ဖြည်းဖြည်းနဲ့ဆက်ရုပ်ကိုတည်ဆောက်လာတာပါခင်ဗ
ျဆက်ရုပ်တရုပ်ဖြစ်လာဖို့ hardware ဘိုင်းကိုတည်ဆောက်ရတယ်လို့အဝေးကလှမ်းထိန်တဲ့အတိုင်းဆက်ရုပ်လဲပတ်လှူရှာနိုင်မှုအတွက် software program ကိုလည်းရေးရပါတယ်မြန်မာလူငယ်ဆက်ရုပ်အသင်းမှprogramming by တာဝန်ယူရတဲ့သူ၃ယောက်ထဲကမတ်ယူဇနာဝင်ကမြန်မာလူငယ်တွေရဲ့ပညာဟာတခြားနိုင်ငံကလူငယ်တွေနဲ့ရင်ပေါင်းတန်းနိုင်တာကိုလက်တွေ့ပိုသိလာတယ်လို့ပြောပါတယ
်။အရင်ကဆိုတဲ့မျိုးပြိုင်ပွဲမျိုးဆိုတာကျွန်တော်တို့တကယ်စိတ်တော်မကူရဲ့အဲ့လိုမျိုးပြိုင်အဲ့လိုမျိုးပါညီမတို့တို့ကဒီမြန်မာနိုင်ငံအနေနဲ့ဆိုတော့အဲ့လိုပဲဒီပြိုင်ပွဲဆိုတော့ပြိုင်ပွဲမျိုးအခုမှပထမဆုံးတင်တာဆိုတော့အခါမှလည်းမပြိုင်ဘူး။အဲ့တော့အခုလည်းတကယ်လာပြိုင်လိုက်တိုင်းရှိရောညီမတို့ကသူများရင်လည်းတကယ် level ကရှင်းသွားရှင်းနိုင်တယ်အဲ့တော့ညီမတို့အရင်လဲဝမ်းသာတယ်ခုံရယ်နောက်ဆက်ပြိုင်မဲ့ညီမတို့ရဲ့နောက်မှာဟိုလိုက်ပြိုင်မဲ့ဟိုမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေမောင်နှမတွေအဲ့အကုန်လုံးလည်းတကယ်အဲ့လိုမျိုးလက်ရှင်ကမ်းနေတယ်ပေါ့အသိပညာတွေဟုတ
်တက္ကသိုလ်မတက်ရသေးတဲ့ကိုကျော်စားစောကလည်းဆက်ရုပ်နည်းပညာဆိုတာစိတ်ဝင်စားသူတိုင်းလေ့လာသင်ယူနိုင်တယ်ဆိုတာကိုတခြားလူငယ်တွေကိုသိစေချင်တယ်လို့ပြောပါတယ
်ကျွန်တော်ဆိုရင်ချက်တန်းကျောင်းခုမှပြီးထားတာပါခင်ဗျာrobot နေနဲ့ mechanical bike အတိအကျကျွန်တော်လေ့လာတင်စားခြင်းတော့မရှိသေးပါဘူးခင်ဗျာအဲဒီလိုနည်းနဲ့ပဲပိုနားလည်တတ်ကြတဲ့ကျွန်တော်ရဲ့အသင်းဘော်ဒီကနေသင်တင်ယူပြီးတော့တခြားအသင်းတွေပါမေးမြန်းပြီးတော့ကျွန်တော်ဆက်ရုပ်ကိုဒီစောက်ထားလာတာပါခင်ဗျာအဲ့တော့ကြောင်းဘာ qualification ရှိမှဘယ်ဘာသာရပ်ကိုတက်မြောက်ထားမှ robot ဒီစောက်နိုင်တာမျိုးမဟုတ်ပဲတဖြည်းဖြည်းလေ့လာတင်ယူရင်းနဲ့ပဲဆက်ရုပ်ဒီစောက်နိုင်တယ်ဆိုတော့ကျွန်တော်ကြီးပါခင်ဗျာ
programming ဘိုင်းကိုသာအားတာခဲ့တဲ့မတ်ယူဇနာဝင်းကလည်း First Global နိုင်ငံတကာဆက်ရုပ်ပြိုင်ပွဲတွေကြောင့်ဆက်ရုပ်နည်းပညာနဲ့ STEM လို့အတူကောက်ခေါ်တဲ့သိပ္ပံနည်းပညာ engineer နဲ့သင်္ချာဘာသာရပ်တွေမှာပါကျွမ်းကျင်အောင်လေ့လာဖို့စိတ်ဝင်စားလာပါတယ်တဲ့
ညီမတို့ဆိုရင်ညီမတို့က programming ဘိုင်းဘက်ကဆို programming ဘိုင်းကဘလို့ရေးတယ်ဘလို့လုပ်တယ်အဲ့လိုမျိုးအလုပ်လုပ်တဲ့ပုံစံတွေကိုဟိုဘက်ကဟို hardware ဘိုင်းကသူတွေပြပြ hardware ဘိုင်းကသူတွေဘလို့အလုပ်တယ်ဆိုတော့ညီမတို့ကဘေးကနေကြည့်ပြီးတော့လုံးဝသင်ယူဝင်ရပါဘူးအဲ့တော့ညီမတို့ဆိုရင်အခုအဲ့ဘိုင်းလည်းတကယ်အခုစိတ်ဝင်စားလာပါပြီအဲ့တော့ညီမတို့လည်းဒီ stem ဘက်ကိုအဲ့လိုမျိုးနောက်ကျန်ထပ်ပြီးလေ့လာသွားမယ်ထပ်ပြီးတော့ဒီနိုင်ငံအတွက်ကြိုးပမ်းနိုင်ဖို့ပေါ့ညီမတို့တက်နိုင်တဲ့မြတ်ကိုတက်နိုင်တဲ့အားနဲ့အဲ့လိုလှုပ်ဆောင်သွားမယ်ကူညီသွားမယ်အဲ့လိုမျိုးလည်းအခုစိတ်ကူးမိရပေါ့အဲ့ဒါအရင်ဆုံးညီမတို့ဒီအဖွဲ့ဆောက်ခွဲတယ်နဲ့ညီမတို့အဲ့လိုမျိုးအသိပညာရရပါတယ
်ပုံပုံကောင်းမွန်တဲ့ကဘာကြီးဖြစ်အောင်လုပ်တဲ့နေရာမှာသိပ္ပံဤပညာ engineer နဲ့သင်္ချာဘာသာရပ်တွေရဲ့အခန်းကဏ္ဍဘလောက်အရေးပါတယ်ဆိုတာကို First Global ပြိုင်ပွဲတွေကနေလူငယ်တွေပိုသိခွင့်ရခဲ့ကြပါတယ်
science technology engineering mathematics ကကိုကိုတိုင်းတွေ့ရောကဘာကြီးတွေ့ရောဘယ်လောက်ရေးကြည့်ရဲဒီပညာရက်တွေကိုလေ့လာရင်ဖြစ်အဲဤပညာနဲ့ကဘာကြီးကိုဘယ်လိုပိုကောင်းအောင်လုပ်လဲဆိုရဲပြဉ္ဉာဏ်တွေရရှိပါခင်ဗျသူတို့ရဲ့အိမ်မက်တွေသူတို့ရဲ့ရည်မှန်းချက်တွေကိုလည်းချင်းချင်းသိရှိရပါခင်ဗျ
အခုမနက်ကစားပြုနေတဲ့ဘယ်တဲ့ခါကျတော့လေအဲ့လိုတခြားနိုင်ငံတွေရှိရနေအော်သူတို့တွေလည်းဘယ်လိုလုပ်ပါလားသူတို့ဒီနေရာဘယ်လိုလေးအကျဉ်းချန်ထုတ်ထားဘယ်လို idea ထုတ်ထားရဲဆိုတော့အဲ့လိုမျိုးသူတို့ရသင်ယူဝင်ရပါတယ်ဟုတ်အမျိုးမျိုးပေါ့ဟိုသူတို့ရဲ့ရည်ပညာတွေ idea တွေနောက်ပြီးတော့အခုဆိုရင်ဟိုတကယ်ချင်းအစ်စ်တွေအများကြီးရပြီးတော့ဟုတ်သူတို့နဲ့စကားပြောရှိပြီးတော့သူတို့ရဲ့ရည်ပညာတွေပါတယ်အဲ့လိုမျိုးရပါတယ်
မယူဇနာဝင်းတို့ကိုကျော်စားစော်တို့အနေနဲ့ဒီအခုနိုင်ငံစုံကဒီဆက်ရုပ်အသင်းပေါင်း163သင်းပြိုင်ဆိုင်ခဲ့တဲ့ပွဲရနေပြီးတော့ရခဲ့တဲ့အတွေ့အကြုံတွေကိုတခြားမြန်မာနိုင်ငံကလူတွေကိုဘယ်လိုပြန်ပြီးတော့မျှဝေနိုင်မလဲအခုလိုမျိုးဒီဆက်ရုပ်နည်းပညာကိုလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
့်ဟုတ်ညီမတို့အခုပြန်ရောက်သွားပြီဆိုရင်ညီမတို့ဒီဘယ်တော့ထပ်ပြိုင်ကျင်တဲ့မောင်လေးညီမလေးတွေပဲဖြစ်ဖြစ်အပြီးတော့တငယ်ချင်းအပေါင်းအသင်းတွေပဲဖြစ်အဲ့လိုမျိုးဒီဘက်ကိုစိတ်ဝင်စားလာအောင်ညီမတို့အခုရလာတဲ့အသိပညာတွေ knowledge တွေနောက်ပြီးတော့အတွေ့အကြုံတွေခံစားချက်တွေဒါတွေကိုအဲ့လို share လုပ်ပြီးတော့ဟိုသူတို့ကိုဆက်ဆောင်နိုင်မှာလို့ထင်ပါတယ်ဟုတ
်နောက်ပြိုင်ပွဲတွေမှာတခြားသူတွေပါပါဝင်လို့ကျွန်တော်တို့ကလုံးစွာပေးဖို့စီစဉ်နေရှိပါခင်ဗျကျွန်တော်တို့ robot ကိုလည်းကျွန်တော်တို့ဖွဲ့အားအကြောင်းသားတွေအတီတီယာသူတို့ရဲ့အကြောင်းတွေမှာပြန်ပြီးတော့အတွေ့အကြုံတွေကိုပြန်လည်းဝေမျှပေးပါပါခင်ဗျ
တက်ကြွမှုပညာနောက်ခံမတူကြပေမဲ့အသိပညာတွေဖလဲအခက်အခဲတွေကိုကျော်လွှားပြီးတော့ဆက်ရုပ်ပြိုင်ပွဲဝင်နိုင်ခဲ့တဲ့အတွက်ယုံကြည်မှုတွေပုံမခိုင်မာလာတဲ့အပြင်အားလုံးညှိနှိုင်းတိုင်ပင်ကြိုးစားရင်အောင်မြင်မှုရတယ်ဆိုတာကိုလည်းပိုပြီးသိရှိလာတယ်လို့မြန်မာလူငယ်ဆက်ရုပ်အသင်းကပြောပါရရှင်